စည်ရေးနယ်မြေတွေအလိုက်တပ်ဖက်ကစည်ရေးဆိုင်ရာလှုပ်ရှားမှုအားလုံးကိုလေးလကြာရပ်ဆိုင်ပေးမယ်လို့စစ်တပ်ရဲ့ကြေညာချက်အပေါ်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတီကအပြူသဘောနဲ့ကြိုဆိုလိုက်ကြပေမဲ့လို့တနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ရက်တင်တယ်လို့လည်းထောက်ပြကြပါတယ်။လမ်းလွဲတစ်ဆို့နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်လမ်းကြောင်းမှန်ရှေ့ဆက်လှမ်းနိုင်မှုစည်ရေးနည်းနဲ့မဖြေရှင်းမဲ့နဲ့နိုင်ငံရေးနည်းလမ်းနဲ့ငြိမ်းချမ်းစွာဖြေရှင်းကြပြီးလက်တွေ့ကျတဲ့လုပ်ရက်တွေနဲ့ရှေ့ဆက်ဖို့လိုတယ်လို့လည်းတိုက်တွန်းကြပါတယ်။အသေးစိတ်ကိုဆက်ပြီးတင်ပြပေးပါမယ်ရှင်။2018ဒီဇင်ဘာလ21ရက်နေ့ကနေ2019ဧပြီလ30ရက်နေ့အထိစစ်စင်ရေးနယ်မြေအလိုက်စည်ရေးဆိုင်ရာလှုပ်ရှားမှုများအလုံးကိုရပ်ဆိုင်ပေးမယ်ဆိုတဲ့တမတော်ကာကွယ်ရေးဦးစီးချုပ်ရုံရဲ့ထုတ်ပြန်ချက်အပေါ်မှာတော့ MCA အပြည့်ရဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပါအဝင်တိုင်းရင်းသားအဖွဲ့တွေဘက်ကအပြူသဘောဆောင်တဲ့လှုပ်ဆောင်ချက်ဖြင့်ကြိုဆိုကြောင်းအသီးသီးသဘောထားထုတ်ပြန်ကြပါတယ်။တပ်ဖက်ကတနိုင်ငံလုံးအပြည့်ခတ်ရပ်ဆိုင်ရေးသဘောတူစာချုပ် MCA ကိုလက်မှတ်ရေးထိုးထားပြီးသားအဖွဲ့တွေနဲ့ရောမထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပါတဖွဲ့ချင်းအလိုက်ညှိနှိုင်းဆွေးနွေးသွားမှာဖြစ်ကြောင်းတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံကကြေညာခဲ့တာဟာနိုင်ငံရေးအရာတွေ့ဆုံဆွေးနွေးမှုကိုလမ်းဖွင့်ပေးပြီးအပေါင်းလက္ခဏာဆောင်တဲ့ဖြေလျော့မှုအဖြစ်နဲ့ KNU ကရင်အမျိုးသားအစည်းအရုံးကရှုမြင်ကြောင်း KNU ဗဟိုဌာနချုပ်ကော်သူးလီကသဘောထားထုတ်ပြန်ပါတယ်။အလားတူ MCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ဘက်ကလည်းဒီလိုစစ်တပ်ရဲ့ကြေညာချက်ဟာလမ်းလွဲတစ်ဆို့နေတဲ့မြမငင်းညာရေးလုပ်ငန်းစဉ်ကိုလမ်းကြောင်းမှန်အပေါ်ပြန်လည်တွန်းတင်တက်မှတ်စေတဲ့လုပ်ရက်အဖြစ်ကြိုဆိုပါတယ်လို့ပြောပါတယ်။ RCSS အနေနဲ့တပ်ပိုင်းဆိုင်ရာကိစ္စရပ်တွေကိုတက်မတော်နဲ့တည်ထက်တွေ့ဆုံဆွေးနွေးဖို့အစဉ်တစိုက်ကြိုးပမ်းနေတဲ့ကာလဖြစ်တာမို့ဒီကြေညာချက်ကိုကြိုဆိုတာလို့လည်းဆိုထားပါတယ်။စစ်တပ်နဲ့ငင်းညာရေးလုပ်ငန်းစဉ်တွေမှာရှေ့ဆက်ဆွေးနွေးဖို့သဘောတူညီခဲ့ကြတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကတစ်ဖွဲ့ဖြစ်တဲ့ဝါပြည်နယ်သွေးစည်းညီညွတ်ရေးတက်မတော် UWSA အဖွဲ့ဘက်ကလည်းအလားတူကြိုဆိုပြီးတော့ငင်းညာရေးလုပ်ငန်းစဉ်မှာပါဝင်ဆောင်ရွက်သွားကြမယ်ဆိုတာကိုလည်းဒီကနေ့ဒီဇင်ဘာလ22ရက်နေ့နေစွဲနဲ့ကြေညာခဲ့ပါတယ်။ရခိုင်ပြည်လူမျိုးရေးပါတီ ALP ဘက်ကတော့ဒီကြေညာချက်အပေါ်အပြူသဘောဆောင်တဲ့လုပ်ရက်အဖြစ်ရှုမြင်ပေမဲ့လို့အပြစ်ရမဲ့နယ်မြေတွေထဲမှာအနောက်ပိုင်းတိုင်းစစ်ဌာနချုပ်မပါဝင်တဲ့အပေါ်မှာတော့စိုးရိမ်မိကြောင်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်သင့်ပါဝင်ထိုက်သူများအားလုံးပါဝင်စေလိုပါတယ်လို့ရခိုင်ပြည်လူမျိုးရေးပါတီ ALP ရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့ဝင်ဒေါ်စောမရရာဇာလင်းကအခုလိုပြောပါတယ်
။အဲ့ဒါကြောင့်မို့လို့အခုလိုထုတ်ပြန်လိုက်တာကိုကြိုးဆိုတယ်လို့ပဲဒီထက်ပိုပြီးတော့ငင်းတဲ့အရှင်အဟုံမြင့်တယ်အနှစ်သာရမြင့်တဲ့တိုင်းပြည်လုံးတနိုင်ငံလုံးအတိုင်းအတာဆောင်တဲ့ပြစ်ခတ်တိုက်ခိုက်မှုမျိုးကိုအလုံးရက်ဆက်လိုက်ခြင်းအပြင်ပို့ပြီးတော့အကျိုးရှိနိုင်တယ်လို့ကျွန်မအနေနဲ့သုံးသပ်ပါတယ်။ဒါပေမဲ့ကျွန်မပြောချင်တာကတော့ရခိုင်ပြည်ဘက်မှာလည်းတိုက်ပွဲတွေရှိနေသေးတဲ့အပေါ်မှာစိုးရိမ်ပူပါမှုတွေရှိပါတယ်။ဘာကြောင့်လဲဆိုတော့ဒီအနောက်ပိုင်းဒိုင်းစစ်ဌာနချုပ်နေမြေအတွက်တော့ဒီစိတ်မက်မှာပါလာတာမရှိသေးပါဘူး။ဟုတ်ကဲ့ကျွန်မအနေနဲ့ပြောချင်တာကတော့အော်တနိုင်ငံလုံးအတိုင်းအတာဆောင်တဲ့ပြစ်ခတ်တိုက်ခိုက်မှုရက်စေးကြောင်းကိုကြေညာခြင်းအဖြစ်ပို့ပြီးတော့အကျိုးရှိနိုင်တယ်ငင်းကြရေးလုပ်ငန်းစဉ်ကိုပို့ပြီးတော့အထောက်အကူပြုနိုင်တယ်တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်လည်း NCA ပါပြတ်ထွက်ချက်တွေကိုပို့ပြီးတော့အကောင့်ထည့်ဖွင့်နိုင်နေပြီလို့ယုံကြည်ပါတယ
်ရခိုင်ပြည်နယ်အပါအဝင်တိုင်းရင်းဒေသတွေမှာစီးရဲတင်းမာမှုတွေဖြစ်နေတဲ့အချိန်မှာပဲအခုလိုတပ်ဖက်ကစီးရဲဆန်ရလှုပ်ရှားမှုတွေအလုံးရပ်ဆိုင်ပေးမယ်လို့ကြေညာချက်အပေါ်တိုင်းရင်းသားလက်နက်ကိုင်တွေဘက်ကလည်းပြန်ပြီးကြိုဆိုကြတာကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်ရှေ့ဆက်အလားလာကောင်းဖြစ်ရှုမြင်ပေးမယ်အခြေအနေတွေကိုတော့စောင့်ကြည့်ရအောင်မယ်လို့မြမငြိမ်းချမ်းရေးလေးလာအကဲခတ်နေတဲ့သတင်းစာဆရာဦးစီသူအောင်မြင့်ကသုံးသပ်ပါတယ်
အပြည့်ရထားမယ်ဆိုတဲ့ကိစ္စကဒီဘက်ကစစ်တိုင်းကြီးပေါ့နော်အဖွဲ့ရှိဖွဲ့ရှိတဲ့စစ်တိုင်းကအခုကရပ်တယ်ဆိုတော့ဒါကဘာဖြစ်ပြောလောလောဆယ်တိုက်ပွဲတွေပါလေတော့အဲ့ဒီဘက်မှာဖြစ်နေတော့ကောင်းတဲ့ကိစ္စပေါ့ဒါပေမဲ့မပြည့်တော့မပြည့်စုံဘူးဘာဖြစ်လို့လဲဆိုတော့ရခိုင်ပြည်နယ်မှာဆိုရင်တိုက်ပွဲတွေဖြစ်တယ်အဲ့ဒီစစ်တိုင်းကမပါဘူးအဲ့ဒါတစ်ချက်ပေါ့တစ်ဖက်မှာကလည်းဟို NCA စာချုပ်နဲ့တွားနေတာတွေရှိတယ်အဲ့ဒီဥစ္စာကလေဟိုဘလို့လဲဟန်ကျဲညီညီပေါ့နော်မထိခိုက်ဖို့တော့လိုတာပေါ့ဒါပေမဲ့လက်တွေ့မှာဘလို့သွားမလဲဆိုတော့မသိသေးဘူ
းမြမနိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကလည်းလှုပ်လှုပ်ခက်ခက်ဖြစ်လာနေတဲ့မြမငင်းငယ်ရေးလက်ရှိအနေအထားပေါ့အခုလိုရှုမြင်ပါတယ
်လက်ရှိတိုးရတက်မလို့နဲ့တော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းပေါင်းဆောင်တွေရှားမှာဒီသဘောတူညီချက်တရရရတဲ့အခုညနာဆုံးပြီးပြည့်စုံဆွေးနွေးအဖြစ်ရှားနိုင်လို့ကပို့ပြီးတော့အရေးကြီးတယ်လို့မြင်တယ်တက်မလို့အနေနဲ့ဖြစ်နိုင်တယ်ဆိုရင်နော်ဒီအပြည့်ခိုက်ရစဲမှုကိုတနိုင်ညာလုံးအတိုင်းအတာနဲ့လွှမ်းခြုံပြီးတော့အသက်ထုတ်ပြန်နိုင်မှုလိုအပ်တယ်။အဲဒီလိုထုတ်ပြန်ပြီးတာနဲ့တပြိုင်တည်းတင်းသားမျက်နှာကိုင်အဖွဲ့အစည်းတွေကလည်းတမတော်နဲ့ထိုက်တူတနိုင်ညာလုံးအပြည့်ခိုက်ရစဲကြောင်းထုတ်ပြန်မှုလိုအပ်တယ်။ နောက်စည်ရေးလှုပ်ရှားမှုတွေကိုတနိုင်ငံလုံးမှာရက်စေးထားနိုင်မှုလိုအပ်တယ်နိုင်ငံကြီးရတွေ့ဆုံဆွေးနွေးမှုတွေကိုလုပ်တာဟာပို့ပြီးတော့အကျိုးရှိနိုင်တယ်ပို့ပြီးတော့ပြည်တယ်ရှိနိုင်တယ်လို့ကျွန်တော်ကသုံးသပ်ပါတယ်
သဘောထားအတိအသီးထုတ်ပြန်ခဲ့ကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးစစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးရဖို့အင်အားသုံးစည်းရေးနည်းတွေနဲ့မဖြည့်ရှင်းမဲ့နိုင်ငံရေးနည်းလမ်းနဲ့ငြိမ်းချမ်းစွာဖြည့်ရှင်းကြပြီးလက်တွေ့ကျတဲ့လုပ်ရက်တွေနဲ့ခိုင်မာတဲ့ယုံကြည်မှုတည်ဆောက်ပြီးရှေ့ဆက်ဖို့လိုတယ်လို့လည်းတိုက်တွန်းထားကြပါတယ်ရှင်